ထိုင်းနိုင်ငံမှာ Ford Motor ကားကုမ္ပဏီအနေနဲ့အပြစ်အနာစာမကင်းတဲ့ကားဆက်ပစ္စည်းတွေရောင်းချခဲ့မှုတွေကားဝယ်စီးသူပေါင်း292ဦးကိုစုစုပေါင်းအမေရိကန်ဒေါ်လာ8သိန်းကျော်ရောကျိုးပေးဖို့ထိုင်းနိုင်ငံတရားရုံးကတောက်ကြမိကအမိန့်ချမှတ်ခဲ့ပါတယ်။ပစ္စည်းအမှားရွံ့အတွက်ဝယ်ယူသုံးစွဲသူတွေကိုကုမ္ပဏီတွေဘက်ကရောကျိုးပေးတဲ့အလေအထအတော်လေးရှားပါတဲ့ထိုင်းနိုင်ငံမှာအခုလိုထိုင်းတောင်ပိုင်းတရမတရားရုံးရဲ့ဆုံးဖြတ်ချက်ကိုအောင်ပွဲအဖြစ်ကြိုဆိုခဲ့ကြပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်တောင်တရားလူတွေဖြစ်တဲ့ဝယ်ယူသုံးဆွဲသူအများစုဟာသူတို့ရဲ့ဖို့ကားတွေပြန်ပြီးပြင်ရမှာကြာမဲ့အချိန်နဲ့ပြင်ရမယ့်အချိန်အရေးတွက်ပေါ်မူတည်ပြီးရောကျေးဒေါ်လာ800ကနေ8000အထိရကြမှာဖြစ်ပါတယ်။ဒါပေမဲ့လို့ကျန်တဲ့တရားလူ12ဦးကိုရောကျေးပြန်ပေးဖို့မလိုဘူးလို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကားတွေပြန်ပြီးမပြင်ခင်မှာကားတွေဟာပြုပြင်မိုးမှန်ထားပြီးသားဖြစ်နေတာကြောင့်လို့ဆိုပါတယ်။ဖို့ကားကုမ္ပဏီဘက်ကတော့ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်မှာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ထားပါရဲ့ power shift ကားကြီးရအပြောင်းလဲမှာဖြစ်တဲ့ပြဿနာကြောင့်ဝယ်စီးသူတွေဘက်ကအချိန်မပြေဖြစ်ခဲ့ရတဲ့အတွက်ကုမ္ပဏီအနေနဲ့တောင်းပန်ကြောင်းနဲ့ဖို့ကားဝယ်ယူသူတွေကိုဝန်ဆောင်မှုပေးတဲ့လုံထုံလုံနည်းတွေအတိုင်းဖြည့်စင်ဖြည့်ရှင်းပေးဖို့အပြည့်အဝတာဝန်ယူကြောင်းထိုင်းဘာသာနဲ့ထုတ်ပြန်တဲ့ဖို့ကားကုမ္ပဏီရဲ့ကြေညာချက်မှာဖော်ပြထားပါရဲ့ရှင်